ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကြားမှာဝမ်ရောဂါကုသပြန့်ပွားမဲ့အရေးကိုကာကွယ်ထိန်းချုပ်ဖို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကလည်းအရှင်မြင့်ဆောင်ရွက်နေကြပါတယ်။ဒုက္ခသည်တွေကြားမှာကုသရောဂါတစ်ခုခုဖြစ်လာရင်စိုးရင်စရာကောင်းတဲ့နောက်ဆက်တွဲပြဿနာရှိလာနိုင်တဲ့အကြောင်း VOA သတင်းတောက်လီဆာရှလိုင်းဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကတင်ပြပေးပါမယ်။
သိငယ်ချီတဲ့ဒုက္ခတွေတွေအတွင်းမှာကုသလွယ်ပြီးတော့ထိန်းချုပ်ရခက်တဲ့ဝမ်ရောဂါဖြစ်ပွားပြက်နေတဲ့အရေးကိုစိုးရိမ်နေရလို့ကြိုတင်ကာကွယ်တဲ့ကိစ္စတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖွဲ့ဘင်္ဂလားဒေ့ရှ်လူ့ကျန်းမာရေးအဖွဲ့တွေနဲ့တခြားအဖွဲ့အစည်းတွေပူးပေါင်းပြီးတော့လှုပ်ဆောင်နေကြပါတယ်။ဒီအဖွဲ့တွေကကုတုပါလောင်ဒုက္ခသည်စခန်းမှာဂရင်းနစက်ဆက်နဲ့ကုသရေးစခန်းတစ်ခုကိုဖွင့်လှစ်ထားပြီးဒီသတင်းပတ်ထဲမှာဝမ်ရောဂါကုသရေးစခန်းတွေကိုတခြားနေရာ၃ခုမှာဖွင့်သွားဖို့လည်းစီစဉ်ထားတယ်လို့ဆိုပါတယ်။အဲဒီကုသရေးစခန်းတွေမှာစုစုပေါင်းလူနာ80ဆက်မှလိမ့်မယ်။အဖြစ်ထောက်ရလာတဲ့ဒုက္ခသည်တွေထဲမှာရေကြောင့်ဖြစ်တဲ့ဝမ်ရောဂါဖြစ်ပွားမှုတွေဘလောက်ရှိနေတယ်ဆိုတာအခိုင်အမာပြောလို့မရသေးဘူးလို့ UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Andre Mahesic ကပြောပါတယ
်။ And we are taking action to try to prevent severe illness and death.
ဒီဆုံးမှုတွေနဲ့နေမကောင်းဖြစ်မှုတွေရှိမလာအောင်ကာကွယ်မှုတွေကိုကျွန်တော်တို့လုပ်နေပါတယ်။ဒီတဲ့အကြီးအကျယ်ရောနေပြီးဖြစ်တဲ့ဝမ်ရှော့မှုတွေအပါအဝင်ဝမ်ရောဂါဖြစ်ပွားမဲ့အလားအလာတွေကိုကျွန်တော်တို့တွေ့ထားပါတယ်။ကျွန်တော်ကြတော့ UNHCR နဲ့တခြားအဖွဲ့အစည်းတွေနဲ့အတူဒေသခံလူထုကျန်းမာရေးအဖွဲ့အစည်းတွေပူးပေါင်းပြီးဖွင့်ထားတဲ့စည်းကမ်းတွေမှာဒီလူနာတွေကိုကုသပေးထားပါတယ်
။ကာလာဝမ်ယောဂါဟာဘင်္ဂလားဒေ့ရှ်မှာဖြစ်ပွားလေရှိတဲ့ယောဂါပါ။ဒီယောဂါဖြစ်ပွားလာနိုင်တဲ့အလားအလာတွေအခုမြင်နေရလို့စိုးရိမ်နေကြပါတယ်။ထောင်နဲ့တောင်းနဲ့ချီပြီးတော့စုပြုံနေတဲ့ဒုက္ခတွေအတွင်းကာလာဝမ်ယောဂါအလွယ်တကူနဲ့ကုသပြန်ပွားသွားနိုင်တယ်လို့လည်း UNHCR အဖွဲ့ကပြောပါတယ်။ဝမ်ရောဂါဆိုင်ရာတောက်ဆေး6သိန်းလောက်လာမယ့်ရက်ပိုင်းတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်း VOA ကိုပြောပါတယ်။ကော့ဆက်ပဇာဒီတမှာကုလသမဂ္ဂရဲ့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ခံ Mark Lowcock နဲ့ UNICEF ကုလသမဂ္ဂကလေးများရဲ့မှုငယ်အဖွဲ့ကအမှုဆောင်ညွှန်ကြားမှု Anthony Lake တို့လည်းရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့သတင်းသမားတွေနဲ့မိကသူတို့တွေ့ဆုံပြောဆိုခဲ့ကြပါတယ်။သူတို့ရဲ့ပြောဆိုချက်တွေအရရိုဟင်ဂျာဒုက္ခသည်တွေအရေးလှုပ်ဆောင်မှုအရေးပေါ်ထောက်ပံ့ငွေတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂပြည်မှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျိုရက်ကမနေ့ကလုပ်တဲ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ Emergency Relief Coordinator noted the horrific living conditions of the refugees.
ဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေကခြောက်ခြားဖို့ကောင်းတဲ့အနေအထားလို့အရေးပေါ်ကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ကပြောပါတယ်။ဒီလိုဆိုရတဲ့အခြေအနေကနေဝမ်ရောဂါကူးစက်ပြန့်နှံ့မဲ့ဘေးအန္တရာယ်တရောက်မလာအောင်အသေးချာအာရုံစိုက်လှုပ်ဆောင်ဖို့လိုတယ်လို့လည်းဆိုပါတယ်။CERF ဘဟုအရေးပေါ်တုံ့ပြန်မှုရန်ပုံငွေအခွက်ကဒေါ်လာ12တန်းထပ်ပေးတယ်လို့လည်းသူကကြေညာခဲ့ပါတယ်။ဒုက္ခသည်အကြတဲ့ကိုဖြည့်ရှင်းတဲ့အနေနဲ့ဒီလာထဲမှာပဲသူတို့အတွက်ဒုတိယနေရာတစ်ခုစီစဉ်ထားပြီးစုစုပေါင်းအကျယ်ဝန်းကဧက2000ကျော်ရှိတယ်လို့ဆိုပါတယ်။ကုလသမဂ္ဂရဲ့လွန်ခဲ့တဲ့တစ်ရက်ကထုတ်ပြန်တဲ့စာရင်းအရဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း 58,800 ကနေမြေလုံးကတော့ 9,900 အထိရှိလာခဲ့ပြီလို့လေကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရက်ကမနေ့ကကြေညာခဲ့ပါတယ်